လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြီးသတ်အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်တမတော်ဘက်ကမှားယွင်းလွတ်ဆောင်ချက်တွေအတွက်ဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တမတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုလိုစစ်ခုံရုံးကစစ်ဆေးနေစေဘူးသီးတော်မျိုးနဲ့ကုတာပြင်းလူတတ်မှုမှာတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတအစီရင်ခံစာနဲ့ဆက်လင်းပြီးဒီခိုင်ပြည်နယ်တွင်တပ်မတော်ကနေနေတည်နေမှုစစ်ဆင်ရေးဆောင်ရွက်ရမှာကိုကဲမှုအစစ်စစ်မှာမှားယွင်းစွာလှုပ်ဆောင်သူတွေကိုစုံစမ်းစစ်ဆေးရေးခုံရုံးကဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်တရင်မှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်ကျွန်တော်တို့ကဒီ ICOE အစီရင်ခံစာမထွက်ပေါ်မြင်လို့2025ရဲ့နေ့ကကျွန်တော်ထုတ်ပြန်ထားတယ်ထုတ်ပြန်ချက်တစ်ခုရှိပါတယ်အဲ့ဒါတော့ဒီလိုကုသမှုဒိဋ္ဌိနဲ့ပတ်သက်ပြီးပါတင်စစ်ဆေးပေါ်မှာဆိုတော့ထုတ်ပြန်ရဖြစ်တယ်အဲ့ထုတ်ပြန်ပြရနောက်ဆုံးပိုင်းမှာအစီအစဉ်ကြီးနဲ့ကျွန်တော်တို့ပြောပြဆောင်လို့ရှိတယ်အစီအစဉ်ကြီးသင်္ကန်းကဆက်ပေါ်လာနေပါလေကျွန်တော်တို့ဥပဒေရထုတ်ပေါ်မှုအားလည်းကျွန်တော်တို့လည်းဟိုလုံးတုံးလုံးနဲ့ရဆောင်ရစစ်ဆေးသွားလို့ဒါဆက်တည်ခိုင်းနေတဲ့ပုံရပြီးဆောင်ရွက်သွားဖို့လုပ်ပါမယ်လို့ဒီကဒီကြားထဲမှာအစီအစဉ်ကြီးကနေကြာတမတော်ကဆက်တည်ပြီးဆွေးနွေးလို့ရတယ်ပြေဝပြေပေါင်းအပြည့်ခဲ့ပါတော့အပြင်လိုအပ်တဲ့အချက်နဲ့ထောက်ထားမှုကိုဒါအပြည့်အဝအပြည့်ခဲ့တယ်။အဲတော့ဆေးရဆေးလိုရုံကနေလို့ကြာအောက်ခံလာတဲ့ဟာတွေဒီလိုလောက်ဆောင်ပေးရပါမယ်။ဆက်ပြီးထောက်ထားခံရမယ်ဆိုလို့ရှိရင်စစ်ကြောရုံးတက်ပြီးလာပြီးဒီလိုလာပြီးဆက်လက်ဆောင်ရွက်တော့မှဖြစ်ပါလား။ဒါကတော့မှားတယ်။မင်္ဂလာကကွေးရည်ရည်မြေကြီးကလုံးလုံးကြီးမြန်မာပြည်လူထုလုံးလုံးရောက်တဲ့အခါအစီအစဉ်မှာလက်ပြဆောင်တဲ့အခါမှာတော့အမှန်ကြီးများရှိနိုင်တယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကဆောင်ရွက်ရမှာဖြစ်ပါတယ်။
2018ခုနှစ်စူလိုင်လကမြန်မာအစိုးရကနေဖွဲ့စည်းပေးခဲ့တဲ့အဖွဲ့ဝင်၄ဦးပါလွတ်လပ်သောစုံစမ်းရေးကော်မရှင် ICOE ရဲ့အပိတအစီရင်ခံစာကို2020ပြည့်နှစ်ဇန်နဝါရီလ23ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။တမတော်အနေနဲ့ဘူတီတောင်မြို့နယ်ကုတာပြင်ကျေးရွာဖက်တပ်ပြမှုနဲ့ပတ်သက်လို့စစ်ခုံရုံးဖွဲ့ဆစ်ဆေးဖို့နိုဝင်ဘာလ25ရက်နေ့ကတမတော်ဘက်ကထုတ်ပြန်ထားတာဖြစ်ပြီးနိုဝင်ဘာလကနေဒီဇင်ဘာလထိကုတာပြင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆစ်ဆေးနေတာ၉ကြိမ်ရှိပြီလို့ဘုံမှုချုပ်စွန်မင်းတွန်းကဆက်ပြောပါတယ
်။နောက်ဆုံးအချိန်တွေကတော့ကျွန်တော်တလကွဲလောက်ဒီမှာ၉ကြိမ်ဆစ်ဆေးခဲ့တယ်။ဒီရလိုပဲသက်ပြီးညာကောင်းကားဆစ်ဆေးမှုပြီးဆုံးကြနေဖြစ်ပါတယ်။ကျွန်တော်တရားထမ်းတဲ့ပတ်ပြီးညာဆက်လက်ဆစ်ဆေးပါမယ်။ဆစ်ဆေးပြီးရင်တော့ကျွန်တော်ဒီသာမန်တရားလုံးနဲ့အတူတူပါကြ။ဉာဏ်ဆင်းပြီးတာရှိနေတယ်။ထမ်းမှဆင်းပြီးတာရှိနေတယ်။ဒီအဆုံးနေရလို့ဆိုတော့ဒီအားလုံးရဲ့ဆုံးဖြတ်ချက်ကိုဖလာပါလိမ့်မယ်။အဲ့ထမ်းမှလည်းကျွန်တော်အင်းထုတ်ပြန်တာလေးဆောင်ရွက်ပေးပါမယ်။
ဘူရီတောင်မြို့နယ်ကုတာပြင်စစ်တရားရုံးကျန်းနာမှုကိုဘူရီတောင်နယ်မြေခံတိုင်ရင်းတန်းမှာ2019နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မြန်မာစစ်သားဘက်ကပဲတူပဲဝါဗန်ဒူးကျူးလွန်ခဲ့တာတရားလိုတရားခံဆက်ဆိုချက်တွေကိုတော့ထုတ်ပေါ်ခြင်းမရှိခဲ့ပါဘူးဒီစစ်ဆေးမှုကိုလာရောက်နားဆောင်တဲ့ဒေသခံ264ယောက်ရှိတယ်လို့လည်းတမတော်ကသတင်းထုတ်ပြန်ထားတာပါဒါပေမဲ့ဒီလိုတမတော်ရဲ့ခုံရုံးစစ်ဆေးမှုမှာပူလင်းမြင်တာမှုအားနည်းနေတယ်လို့ဘူရီတောင်မြို့နယ်ကဒီနယ်လွတ်တော်ကိုယ်စားလှယ်ဦးထောင်းအောင်သိန်းကပြောပါတယ
်ဘလူးပါတယ်ဆိုတာလေကျွန်တော်တို့မသိဘူးစစ်ဆေးမှုစုံစမ်းမှုကျန်တာမှာအဲကျွန်တော်တို့ပါဝင်ပြီးတော့ပို့တော့ကိုကျွန်တော်တို့ကိုဖိတာမရှိတဲ့အကြောင်းကျွန်တော်တို့ကအတုလုံးကိုမသိပါဘူးခင်ဗျာနော
်2019ခုနှစ်သမတော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုတွင်မောင်တော်မျိုးနဲ့အင်ဒိယမှာမွတ်စလင်မျိုးသား10ဦးကိုစားပြတ်ခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်ပါဝင်ပတ်သက်သူတွေကိုစစ်ခုံရုံးကနေအရေးယူမှုတွေလှုပ်ဆောင်ခဲ့ပါတယ်။သူတို့ကိုအပြစ်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့တနစ်မပြည့်ခင်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။တမတော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုတွင်ဒေသတွင်းမွတ်စလင်ဦးရေ9သိန်းခန့်နေရာစွန့်ခွာတိမ်းရှောင်နေကြရတာပါ။ဒေသခံမွတ်စလင်တွေဟာသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးစွဲခေါ်ဝေါ်နေတာကိုမြန်မာအစိုးရကလက်မခံခဲ့ပေမဲ့ဒီစစ်ပြေးဒုက္ခတွေကိုနေရာရင်းပြန်နိုင်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိဓာစင်ခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခတ်တွေတွင်ပြည်စည်းဥစ္စာဆက်စည်းခံရတာဒါမှမဟုတ်လူရက်တာဒါမှမဟုတ်အရသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတရုံးကနေထုတ်ပြန်ထားပါတယ်ခင်ဗျာ။